တိုင်းသားပြည်သူအလုံးတန်းတူညီမျှအခွင့်အရေးရရှိပြီးကိုကျမကိုဖန်တီးနိုင်ခွင့်ရှိတဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့1948ခုနှစ်ပင်လုံစာချုပ်ပါကတိကိုယ်တည်အတိုင်းအပြောမဟုတ်ပဲလက်တွေ့တကျအကောင့်ထဲပေါ်ဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။အစိုးရနဲ့တပ်မတော်ဘက်ကတိုင်းရင်းသားတွေနဲ့အမျိုးသားရင်ကြားဆွေးဖို့ဆောင်ရွက်နိုင်ရေးခိုင်မာတဲ့ယုံကြည်မှုတည်ဆောက်မှသာဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မှာဖြစ်တယ်လို့ထောက်ပြကြပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားတာပါ။
ဟုတ်ပါတယ်ဒီကနေ့2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့80ကြိမ်မြောက်ပြည်တော်စုနှင့်အခမ်းအနားတွေကိုတော့မြန်မာနိုင်ငံတော်ဝန်ပြည်နယ်နဲ့တိုင်းဒေသမှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်တော်စုနှင့်တဝန်လာပေးပို့ပြီးတော့ပြည်သူအများလူလားတောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးတိုင်းရင်းသားတွေကအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့သမ္မတရဲ့ပြည်တော်စုနှင့်ဦးတည်ချက်၄ရက်ပါမိကုန်းမှာတိုက်တွန်းနှိုးဆော်ထားပါတယ်ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးအခြေခံအုတ်မြစ်ချနိုင်မှုအတွက်ရှမ်းပြည်နယ်ပင်လုံမြို့မှာ1948ခုနှစ်ဘူဂျောဆဲကိုတိုင်ဦးဆောင်ပြီးတိုင်းရင်းသားကောင်းဆောင်ကြီးလက်မှတ်ရေးထိုးခဲ့ကြတဲ့ပြည်လုံစာချုပ်ပါဂရီကဝစ်တွေနဲ့အညီတိုင်းရင်းသားတွေအားလုံးတန်းတူညီမျှစွာနဲ့ကိုယ့်ကျမကိုလွတ်လပ်စွာဖန်တီးနိုင်ခွင့်ကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြည်တော်စုနေမှာတိုက်တွန်းလိုက်ပါတယ
်ပြည်တော်စုနဲ့ဖြစ်စေချင်တာပါနော်အဲဒီအဖြစ်တရားပြောရတဲ့ပြည်တော်စုနဲ့ဖြစ်စေချင်ပါတယ်လက်ရှိခုနှစ်ခုနှစ်ကဘူဂျောအောင်ဆိုင်ကတိကိုပေးခဲ့တဲ့အတိုင်းဒီအားလုံးပူးပေါင်းနေထိုင်နိုင်တဲ့ဒီသာတူညီမျှဖို့ခွဲခြားသံမို့မရှိနောက်ခုဒီပါကိုဖန်ပြခွင့်ရှိတယ်ကိုယ်ပဲပြသားဖို့ဒီပါအုပ်ချုပ်ရေးရှိတယ်ဟိုခဲ့တဲ့ပြည်တော်စုပုံစံနဲ့ဆွေးကြည့်တဲ့ပြည်တော်စုမျိုးဖြစ်စေချင်ပါပေါ့ပြည်တော်စုနဲ့လည်းပြည်မှာပြုတ်ပါတယ်အဲကျူးဆိုပါတယ်ကျပြည်မှာပြုတ်တပ်ထူထားပါတယ်ဒါနဲ့ကြီးဝတဲ့အစ်စ်သာရပြည်စုနဲ့ပြည်တော်စုနဲ့ဖြစ်စေချင်ပါပေါ့ဗျာဟုတ်ကဲ့
ရှမ်းပြည်နယ်အစိုးရနဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်တို့ကဥဆောင်ပြီးတော့ကျင်းပတယ်ဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့ကပြည်တော်စုနဲ့အခမ်းအနားကိုကိုယ်တိုင်တွားတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဗဟိုလူငယ်လုပ်ငန်းအဖွဲ့ကော်မတီဝင်မအီရွှေစင်မြို့ကပင်လုံစိတ်တက်နဲ့အညီစစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုပေါ်ဆောင်နိုင်ရေးနိုင်ငံရေးအင်အားစုတွေနဲ့အတူတိုင်းရင်းသားတွေဝိုင်းဝန်းကောင်းထဲပေါ်ဆောင်ရွက်ဖို့အရေးကြီးတယ်လို့ပြောဆိုပါရတယ်
။ဒီလိုကမဟုတ်အနိုင်တဲ့အင်တာအရေးကြီးတဲ့ဟိုအခန်းကဏ္ဍတဲဘူတိုင်းပြည်ရဲ့တိုင်းနာအလုံးအောင်နိုင်ငံမှာမခွဲကြဝဲနဲ့လွတ်လပ်ယူကြအောင်ဒီအောင်ဆက်ဦးဆောင်တိုင်းနာကောင်းဆောင်ကိုဆွဲဆွဲရတဲ့ဒီပြည်လုံရဲ့အခွင့်အရေးကြီးရောဒါကတော့မဒီပွဲကိုတည်ရတဲ့ဓမ္မပို့လို့ခိုင်မာတဲ့တန်တိုက်တန်ကြီးချဖြစ်တယ်။အဲ့ဒါပါမယ်ဆိုအမားတို့ပြည်ထောင်စုကြီးကိုခိုင်ခိုင်မာမာဒီချက်ဖြစ်အောင်စူးစမ်းပြီးတော့တောင်းတဒီမှာမခွဲကြဝဲနဲ့တိုင်းနာအလုံးဒန်းသူစီရဲ့အခွင့်အရေးတွေရရှိဖို့မတို့ကိုယ်တိုင်လည်းစူးစမ်းဆောင်ရွက်ဆောင်ရွက်ဖို့ပို့ပြီးတော့အားမန်နေဖြစ်တယ်။ဟိုမတို့ကိုယ်တိုင်ပေါင်းဝင်ဆင်ရွက်ရမယ်လို့မတို့မပြောလင်းနေဘူးနော်။ဒီတော့မတို့ပို့ချုပ်ကိုယ်တိုင်ဥပဒေတိုင်းနာကောင်းဆောင်နေအများစုကနိုင်ငံကိုနိုင်ငံရဲ့စီလုံးမှုတွေဒီအဲကျေးဥမှုတွေကြီးတဲ့ခိုင်မာဖို့တည်းစူးစမ်းခဲ့တဲ့အခွင့်အမှန်တွေဒီမတို့ကိုယ်တိုင်ရောက်အမတို့အင်မတန်ကြိုးရှင်ပြီးတော့ဘာသာပြစ်ပါလိမ့်မယ်
။နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်ကိုယ်တိုင်ဥဆောင်ပြီးဒီမိုကရေစီပြည်တော်စုထူထောင်ရေးပြည်ရင်းငြိမ်းချမ်းရေးပေါ်ဆောင်နေချိန်မှာနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းကရင်ပြည်သူပါတီရဲ့အထွေထွေအတွင်းရေးမှူးဦးစောဆေးဝါးကလည်းပြည်တော်စုနဲ့သတင်းစကားပါပါတယ်
။ဒီမှာဆိုငြိမ်းချမ်းရေးပြီးရပြီးတော့နိုင်ငံတော်ဤပုံမျိုးတိုးတက်ပါစေလို့ဆက်ဆံမပြီးပါရယ်။ဒါပြမဆိုနိုင်ငံတော်အတွက်ပေါ့နော်။နိုင်ငံတော်အနေထားကတော့အမျိုးနဲ့မနဲ့ကျသလားအမျိုးတချို့တွေ့နေရတဲ့ကာလမှာအတိုင်းပြည်ပြည်သားတွေအားလုံးစီးလုံးညီညွတ်နဲ့ဆက်ရှိတိကျစွာနဲ့ဒီခေတ်တွေကြော်လာကြပြီးတော့ဒီရန်သားရပြီးတော့ခုံရတိုးတက်တဲ့နိုင်ငံတော်ကြီးရရှိတဲ့အထိအားလုံးဝိုင်းဝန်းပြီးလုပ်ကြဖို့တောင်းရှိတယ်လုပ်ကြရမယ်အဲနော်ဆက်ရှိလက်ရှိနဲ့ဒီလူမျိုးရှိဖို့ကွာနော်ဒီလူမျိုးရှိအခုပြောကြည့်တို့အောင်မြင်သောအားလုံးဆက်ရှိလက်ရှိနဲ့တိကျစွာနဲ့တယောက်တယောက်နားလည်မှုအပြည့်အဝနဲ့နိုင်ငံကြီးကားကောင်းပြည်သားဆိုရယ်ဒါဒီကြော်လာပြီးတော့ဒီငင်းချမ်းတဲ့ပုဂ္ဂိုလ်တွေတဲ့နိုင်ငံတော်ကြီးရရှိပါစေလို့ဆလာပြုပါရယ
်ပြည်တော်စုနဲ့သမ္မတမေကွန်းပါပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံမှဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ဆောင်နိုင်ရေးဆိုတဲ့တိုက်တွန်းချက်အပေါ်မှာတော့ဒေါက်တာတူးကြာကအမျိုးသားရင်ကြားစီရေးအတွက်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ဆိုပါရယ်
ကံတော်ကြည့်ကြတာဒီကောင်းတဲ့နေ့ဆိုတော့ကောင်းပါလေ။ဒါကိုလက်ကျဲကောင်းတဲ့ပုံနဲ့ကိုအရေးကြီးပါ။အဲလက်ကျဲကောင်းတဲ့ပုံနဲ့ကိုဆိုလို့ရှိရင်တော့အနေတော်တင်ခါမျိုးသားအမျိုးသားပြောနေတဲ့အမျိုးသားညီချစီရဲ့အဲကူအများကြီးပြေဆောင်နိုင်ဖို့လိုအပ်တာပေါ့။အဲအမျိုးသားညီချစီရဲ့မှာဒီတိုင်းသားဒီနေရာတန်းတူနေရောပေါ့။အမျိုးသားညီချစီရဲ့ဒီဆော့ပြောမှာအလုံးစုကိုဘောတူနဲ့ဒီနေ့တက်လာကနိုင်ရေးဘယ်ဝိုင်းမှာဘာလို့ဖြစ်ရှိနေမိလာကိုကျွန်တော်အလုံးစုတုံးတယ်ပို့တာလိုအပ်တယ်။မြစ်စစ်ရုပ်ပင်လုံးလမ်းကြောင်းဟာဒါအင်တာနက်ကနေလမ်းကြောင်းဖြစ်တယ်။
ဒီကနေ့ကြားရတဲ့ခုနှစ်ဆက်တနှစ်မြောက်ပြည်အောင်စုနေအခမ်းအနားကိုတော့နေပြည်တော်ပါဝင်နိုင်ငံတော်ဝန်မှာပြည်내ဆိုရတွေကဦးစီးပြီးစစ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီတွေနိုင်ငံရေးအင်အားစုတွေကဦးစီးပြီးတော့ဒေသခံပြည်သူတွေနဲ့အတူပြည်အောင်စုနေအခမ်းအနားကိုကျင်းပခဲ့ကြပါတယ်။မဆုမောစူးစီးတင်ပြခဲ့တာပါ။